သာသနာတော်နှစ်2553ခုနှစ်ကောဇာတက္ကရ1382ခုနှစ်ပြည်သူလာဆန်းသွားရဲ့ရန်ကုန်တိုင်းတန်လျင်မြို့ဓမ္မဝိဇ္ဇာလယသူဘောဓာယုံကျောင်းတိုက်အတွင်းဝယ်တိထာကိုကိုယ်အပ်သောဘုရားရုပ်ပွားစင်တုပလင်ရေစက်ချခြင်းရနေကျဖရာကျောင်းဆောင်ရှေစက်ချခြင်းပလင်ဇပွဲကြောက်ပြစသည်ရှေစက်ချခြင်းအလှူတော်မင်္ဂလာနှင့်ဆက်လျင်း၍စင်ကျင်ပပြုလုပ်အပ်သည့်အလှူတော်ရေစက်ချမင်္ဂလာအခမ်းအနားဝယ်ဟောကြားအပ်သောမင်္ဂလာတုတ်အနှစ်ချုပ်တရားဒေသနာတော်ငယ်စဉ်တောင်ကြီးကလေးဘဝကစပြီးဘုရားဘာသာဝင်သူတော်စင်တွေဟာမင်္ဂလာတုတ်ကစာပြီးတော့ကြက်မှတ်ကြတယ်ဘုန်းကြီးတို့တွေလည်းဘုန်းကြီးကျောင်းရောက်တဲ့အချိန်ကနေစပြီးတော့ယံမင်္ဂလာဆိုတာကစပြီးတော့မင်္ဂလာတုတ်ကိုကြက်မှတ်ခဲ့ကြတယ်သို့တော့ဒီမင်္ဂလာတုတ်ဟာစာပေအရလေးလာထားကြတော့လဲမိမိတို့ရဲ့လက်တွေ့ဘဝနဲ့အလန်းကွာနေတယ်လို့ဖြစ်တယ်ဒါကြောင့်မို့ဒီကနေ့မိမိတို့လက်တွေ့ဘဝမှာမင်္ဂလာတုတ်အတိုင်းမြည်တော့မြေပုံကျင့်ကြံနေထိုင်ကြမယ်ဆိုတာကိုမင်္ဂလာတုတ်အနှစ်ချုပ်မှာလွယ်ကူရှင်းလင်းစွာအားလုံးနဲ့လက်တွေ့အသုံးချနိုင်အောင်ဆိုလိုတာကမင်္ဂလာလမ်းမပေါ်ပါမင်္ဂလာရှိသောလမ်းမပေါ်မှာလူတိုင်းလျှောက်လှမ်းနိုင်အောင်ဘယ်လိုကြိုးစားရမလဲဆိုတာဘုရားမြတ်စွာဟောကြားတော်မူခဲ့တဲ့မင်္ဂလာတုတ်ကိုလက်တွေ့ဘဝနဲ့ဆက်ဟပ်ပြီးတော့ဟောကြားရနာကြားရမှာဖြစ်ပါတယ်။ဒါကြောင့်မဟောခင်မနာခင်ဘုရားမြတ်စွာရဲ့မဟာကရုဏာဂုဏ်ကိုအာယုံပြုကာတိကျုဖွဲ့ဆိုအပ်သောဘုန္နနာပနာမအာတိတဂါထာကိုရှေးဥစွာရွတ်ဆိုပူဇော်ခြင်းဖြင့်ဖရာကိုအာယုံပြုကြရအောင်သောကပ္ပကောတိဟိပိအပမေယံကာလံကရွန်တောတိဒုက္ခရာနိခေရံကတောလောကဟိတာယနာထောနမောမဟာကရုဏိကတတ္တတာယောနာထောဝိနိယအများစွာတတဝါဤချမ်းသာစီးပွားလူလာတောင်းတဂုံပေါင်းခါသဖြင့်နာထမြညာချင်းရှင်တော်မြတ်ဖရာသည်ကပ္ပဂောတိဟိပိဂရေကဘာအရေအတွက်သင်္ချာတို့ဖြင့်တော်လဲအပ္ပမေယံရေအတွက်တိုင်းတာဖော်ပြခြင်းဟာမစွမ်းနိုင်ပါသောကာလံလေးအသင်ခြေသိမ့်နေကဘာရှိကြသောကာလပတ်လုံးလောကဟိတယတ္တတလောကဤအကျိုးစီးပွားအလုံးဟာအတိတကရဏိဥ္စာသက်ချလေအင်္ဂါမေတ္တာကြီးမာသမိတာနှင့်တထဇနီဆွန်ကြီးကြီးဟုခြေသီးထဘွယ်ငါးသွဲအစုအလုံးခဲရင်တော်မှုတို့ကိုကရွန်တော်ဖျားဖြည့်ရန်ဤတန်ကျုပ်ကိုအာထုတ်တော်မူရသည်ဖြစ်၍ခေရန်လက်ချင်းမျက်လုံးအသက်ဆုံးလျက်နှလုံးစေဝံကိုရောဤပင်မင်းညို့ကတောဘဝတဏ္ဏကျင့်ဖန်များစွာရောက်တော်မူခဲ့ရရှာလိပြီ။မဟာကရုဏိကတသတ္တဝါများယင်ဝဲသားကဲ့သို့တနာချစ်ခင်မဟာကရုဏာရှင်ဖြစ်တော်မူသောတသနာထသဝိနည်းများစွာတတ္တဝါဤချမ်းသာစီးပွားလိုလားတောင်းတဂုံပေါင်းခါသဖြင့်နာထမြညာထိုးရှင်တော်မြတ်ဖရာအာနမောယုတိပြောင်းပြောမံကိုလျော၍ကရောယုကျိုးရှိခိုးခြင်းသည်အထုဘဝတုစင်စစ်မတွေ့ဖြစ်ပါစေတည်း။သာ
ဓုသာဓုသာဓု
မင်္ဂလာတုတ်အနှစ်ချုပ်မင်္ဂလာရှိသောလမ်းပေါ်မှာရှောက်လမ်းပါဘုန်းကြီးတို့တွေကုသကံရဲ့အကျိုးပေးထောက်ပံ့မှုကြောင့်လူပွားကိုရရှိလာကြပြီ
ရသဗျာကလူဘဝရရှိလာလို့ရှင်နံပါတ်1အရေးကြီးဆုံးကဘာလဲဆိုတာကိုမင်္ဂလာတော့မှာအစဉ်တိုင်းဟောတော်တာတစ်ခုနဲ့တစ်ခုဆက်ဆက်ယူလို့ရပါတယ်လူဘဝရောက်လာတဲ့အခါမှာအရေးကြီးဆုံးကတော့လူဆိုတာဘဝခရီးလျှောက်လာတဲ့အခါမှာတယောက်တည်းလျှောက်တာမဟုတ်ဘူးလူဘဝရောက်လာကြတဲ့မိသားစုဆိုတဲ့အတိုင်းဝိုင်းနဲ့ရောက်လာတာဖြစ်တယ်ပေါ့မိသားစုအတိုင်းဝိုင်းဆိုတာဟာလူတွေရဲ့ society မှာအသေးဆုံးပေါ့ family society အသေးဆုံးအတိုင်းဝိုင်းလေးတစ်ခုပဲဒါကြောင့်မို့လို့လူဟာအပေါင်းအသင်းနဲ့နေတတ်တဲ့တတ္တဝါလို့တချို့ကဆိုကြတယ်လူတွေမကပါဘူးတခြားတတ္တဝါတွေဟာလည်းပဲအလုံးဟာအပေါင်းအသင်းနဲ့နေကြတာကြီးပါပဲအဲ့တော့လူရဲ့ထူးခြားမှုကဘာလို့ဆိုရင်လူဘဝရောက်လာပြီဆိုရင်လူမှာအသိဉာဏ်ရှိတဲ့ပုဂ္ဂိုလ်ဖြစ်သည့်အတွက်ကြောင့်ဘုရားမြတ်စွာကအရေးကြီးဆုံးလူဘဝမှာဘာစပြီးအရေးကြီးတာတုံးလို့ဆိုအပေါင်းအသင်းကစပြီးတော့အရေးကြီးတယ်တဲ့ဒါဟုတ်ပြောအပေါင်းအသင်းဆိုတဲ့နေရာမှာတဘာဝပေးလိုက်လို့ပေါင်းသင်းနေရတဲ့အပေါင်းအသင်းကတစ်မျိုးပေါ့ကိုကိုတိုင်းရွေးချယ်ပြီးတော့ပေါင်းသင်းတာကတစ်မျိုးရှိတယ်ပေါ့တချို့ကြတော့တဘာဝကိုပေးလိုက်သည့်အပေါင်းအသင်းအတိုင်းဝိုင်းကြားထဲမှာရောက်သွားတယ်။ဆိုပါစို့အယူဝါဒမတူကွဲပြားတဲ့အုပ်စုတစ်ခုထဲမှာရောက်သွားပြီဆိုလို့ရှိရင်ထိုအယူဝါဒရှိတဲ့အတိုင်းဝိုင်းတွေရဲ့အတိုင်းယုံကြည်ချက်အတိုင်းဘဝခရီးမှာရှောက်နေကြရတဲ့လူတွေဟာဒီကနေ့ခေတ်ကဘာမှာရှိကြတဲ့လူတွေကိုကြည့်ပေါ့လူမျိုးအသီးသီးမှာအယူအဆအမျိုးမျိုးအပေါင်းအသင်းဆက်ဆံမှုတွေအမျိုးမျိုးတဲ့ကြားထဲမှာလူသွားဖြစ်လို့ရှိရင်ဆိုင်ရာဆိုင်ရာအတိုင်းဝိုင်းတွေမှာရောက်သွားသည့်အတွက်ကြောင့်လူဟာအတွေးခေါ်တွေအမျိုးမျိုးပုံစံအမျိုးမျိုးနဲ့ကိုယ့်ရဲ့လုံဆောင်ချက်တွေကြောင့်မို့လို့ကောင်းကျိုးချမ်းသာတွေရကြတာရှိသလိုမကောင်းတဲ့အကျိုးတွေကိုခံစားကြရတာလည်းရှိတယ်ပေါ့ဘဝခရီးမှာဘုန်းကြီးတို့သီရိလင်္ကာမှာနေတော့ကဒီဟိုနိုင်ငံဆိုတာဒီကနေ့မှာတော့ဒူးရီတန်းတစ်ဆယ်ခန်းရှိတယ်ပေါ့ဗုဒ္ဓဘာသာနိုင်ငံလေးတစ်ခုပဲအဲ့ဒီဗုဒ္ဓဘာသာနိုင်ငံလေးမှာလူမျိုး၄မျိုးခွဲခြားပြီးတော့သတ်မှတ်ထားတယ်အများဆုံးလူမျိုးကတော့ဆင်ဟာလီလူမျိုးလို့ခေါ်တယ်ဆင်ဟာလီလူမျိုးကိုဗမာတွေကတော့တီဟိုလူမျိုးလို့ခေါ်တာပေါ့အတန်တွယ်လေးပဲကွာဆင်ဟာလီလူမျိုးရှိတယ်မွတ်စလင်ရှိတယ်ဘာဂါဆိုတာရှိတယ်ဟောမူဆလင်ရယ်ဆင်ဟာလီရယ်ဘာဂါရယ်တမီရယ်တို့လူမျိုး၄မျိုးရှိတယ် official အနေနဲ့အတိအမှတ်ပြုထားတာ၄မျိုးရှိတယ်အဲ့ဒီထဲမှာဒီစရင်ထဲမှာမဝင်တဲ့လူမျိုး၃မျိုးရှိသေးတယ်အဲ့ဒါကဘာလို့ဆိုရင်ဝဲဒလို့ခေါ်တဲ့ aborigine ကျွန်းနေလူမူလကျွန်းနေလူရိုင်းနေအဲ့လိုလူမျိုးလည်းရှိသေးတယ်သူကလူဦးရေအမတန်နည်းတယ်တော်ရီတောင်နေတဲ့မှာပဲနေတယ်အခုမဟုတ်ဘူးတော်တဲ့မှာပဲဒီငယ်စဉ်တောင်ကြီးကလေးဘဝကလေးကဘာတင်နှုံးဆိုရင်ညပြစ်တာတင်တယ်လှန်ထိုးတာတင်တယ်အကောင်ကောင်လေးဖမ်းပြီးတော့တပ်ဖြတ်နီးတွေတင်တယ်ဒါပဲရှိတယ်သူတို့မှာเนาะဆိုပါစို့လူဘဝရောက်လာပြီဆိုလို့ရှိရင်လူဟာမွေးလာကြတဲ့ကဆိုဆိုင်တီတစ်ခုမှမွေးလာတဲ့အတွက်ကြောင့်အဲ့ဒီဆိုဆိုင်ယတီတခုကမကောင်းဘူးဆိုလို့ရှိရင်တဘွားလုံးကောင်းနိုင်စရာအကြောင်းမရှိတော့ဘူးလေခုနလိုဆိုပါစို့ဝဲဒါဆိုတဲ့လူမျိုးတွေမှသွားပြီးတော့ဖြစ်မယ်ဆိုလို့ရှိရင်ဘုန်းကြီးတို့တွေဟာတတလုံးတောထဲမှာနေပြီးတော့တတဝါတွေအသက်တက်ဖြတ်ပြီးတော့စားတော့လို့မိမိဘဝကိုရက်တည်အောင်ကြိုးစားပြီးနောက်ဆုံးဟာဘဝတစ်ခုဆုံးသွားကြမှာပဲအဲ့တော့ဒါကဘဝကကံကြမ္မာကပေးလိုက်တဲ့အတိုင်းဝိုင်းတစ်ခုပေါ့ကံကြမ္မာကပေးတာမဟုတ်ဘဲနဲ့တခါတရံကျတော့ဒီမိမိအတိုင်းဝိုင်းတွေကနေပြီးမိမိရွေးချယ်ပေါင်းသင်းတဲ့ပေါင်းသင်းဆက်ဆံတဲ့ပုံကိုယ်တွေရဲ့ဟိုအကျင့်စာရိတ္တမကောင်းမှုကြောင့်မကောင်းတဲ့လူနဲ့ပေါင်းမိသည့်အတွက်ကြောင့်ဒုက္ခရောက်ကြတဲ့ပုံကိုယ်တွေလည်းပဲဒီကနေ့ခေတ်နေရာတိုင်းမှာရှိတာပဲပေါ့နော်အဲ့တော့မြတ်စွာဘုရားကဒါကြောင့်မလို့မင်္ဂလာတော့မှာအသေးဝနာစဘာလနာပဏိတနိစသေဝနာတဲ့လူလောကရောက်လာပြီဆိုလို့ရှိရင်ပေါင်းသင်းရေးဟာအမတန်မှအရေးကြီးတယ်အတိုင်းဝိုင်းဟာအမတန်မှအရေးကြီးတယ်လို့ဆိုလို့အ အဲ့တော့ကံကပေးလိုက်တဲ့အတိုင်းဝိုင်းတွေကယုံထက်ဖို့ဆိုတာတော့အမတန်မှခဲပါတယ်။တာမန်စိတ်နေစိတ်ထားနဲ့တာမန်အသိဉာဏ်မျိုးနဲ့ယုံထက်နိုင်မို့တော့မရှိဘူးပေါ့။တော်တော်ခဲပါတယ်။အဲ့ဒါကြောင့်မို့လို့ဝိရေကကောင်းတဲ့အပေါင်းအသင်းတွေရောက်ဖို့ဟာဘုန်းကြီးတို့တွေဟာဆူတောင်းရမှာပဲနော်။စိတ်နေစိတ်ထားနဲ့ဥတည်ချက်ထားကြရမှာပဲ။အေးလက်ရှိဘဝရောက်လာတဲ့အခါကျတော့လေပေါင်းသင်းဆက်ဆံတာဟာလူဘဝမှာတိတ်အရေးကြီးတယ်တဲ့အရေးကြီးဆုံးကဘာလလို့ဆိုတဲ့အသိဉာဏ်ကင်းမဲ့တဲ့ပုံကိုယ်တွေနဲ့မပေါင်းသင်းမိဖို့အတူမနေမိဖို့မဆက်ဆံမိဖို့ပဏိတလို့ဆိုတဲ့အသိဉာဏ်ရှိတဲ့ပုံကိုယ်တွေနဲ့ဆက်ဆံမှုအဲ့ဒါလို့ဆက်ဆံမှုကိုအကြောင်းပြုပြီးတော့ဘာလနဲ့ဆက်ဆံမိတဲ့ပုံကိုယ်တွေဟာဒီဘဝခရီးမှာလည်းပဲဒုက္ခအမျိုးစုံကြုံတွေ့ကြရတယ်ထင်ညာရှိသူတော်ကောင်းနေနဲ့ဆက်ဆံမိရတဲ့ပုံကိုကြတော့ဘဝမှာလည်းအေးချမ်းတယ်။နောက်ဘဝမှာလည်းပဲချမ်းသာဒုက္ခရရတယ်ဆိုတဲ့အကျိုးတွေဟာအမတန်မှထင်ရှားတယ်။ဒါဖြင့်ဘာလပဏိတလို့ဆိုတာဘယ်လိုပုံကိုမျိုးတွေကိုခေါ်တာတော့ဆိုတော့သစ္စာဘုရားကဒါရွေးချယ်ဖို့ရအတွက်ပေးတာပါ။ရွေးချယ်ဖို့ရကြတော့မကောင်းတာတွေးမကောင်းတာပြောမကောင်းတာလုပ်တဲ့ပုံကိုဘာလလို့သတ်မှတ်တယ်။ကောင်းတာတွေးကောင်းတာပြောကောင်းတာလုပ်တဲ့ပုဂ္ဂိုလ်ကိုပဏိတလို့သတ်မှတ်တယ်ပေါ့အဲ့တော့ကောင်းမကောင်းဆိုတာကြတော့ဘာနဲ့ဆုံးဖြတ်တယ်လဲကိုကြိုက်ရင်ကောင်းတဲ့အကောင်ဟာအကောင်လားလို့ဆိုအဲ့လိုမဟုတ်ကိုကြိုက်တာမကြိုက်တာနဲ့မဆုံးဖြတ်ရဘူးအဲ့တော့ကောင်းတဲ့အတွေးဆိုတာတစ်ဖက်သားကိုအပြစ်မဖြစ်တဲ့အတွေးမျိုးတစ်ဖက်သားကိုညှဉ်းပန်းနှိပ်စက်လိုတဲ့အတွေးမျိုးကိုယ့်ကိုထိခိုက်နစ်နာစေလိုတဲ့အတွေးမျိုးလောကကြီးကိုအကျိုးမပြုတဲ့အတွေးမျိုးလောကကြီးကိုပျက်စီးစေတဲ့အတွေးမျိုးအပြောမျိုးအလုတ်ကံမျိုးတွေဟာမကောင်းဘူးလို့သတ်မှတ်ရမယ်။အများအတွက်အကျိုးဖြစ်တဲ့အတွေ့အများအတွက်အကျိုးဖြစ်တဲ့အပြောအများအတွက်အကျိုးဖြစ်မဲ့အလုတ်ဒါတွေကကောင်းတယ်လို့သတ်မှတ်ရမယ်။အဲ့ဒါလို့လူလောကရောက်လာပြီဆိုလို့ရှိရင်နံပါတ်1ဘုန်းကြီးတို့ဟာရွေးချယ်လို့ရတဲ့ဘဝမှာပေါင်းသင်းဆက်ဆံရေးနဲ့ပတ်သက်ပြီးတော့ရွေးချယ်ဖို့လိုအပ်တယ်လို့မြတ်စွာဘုရားပထမဆုံးမင်္ဂလာခရီးကိုစတင်လျှောက်လှမ်းဖို့ရာအတွက်ဒါကိုဥစားဟောတာเนาะအဲ့တော့အပေါင်းအသင်းဆက်ဆံမှုဟာရေးကြည့်တယ်ကဲပေါင်းသင်းဆက်ဆံပြီးတဲ့အခါမှာလူတွေရဲ့ society တွေနေတဲ့အခါမှာဘာလုပ်ဖို့လိုအပ်တယ်လဲလို့ဆိုရင်ပူဇာစပူဇနေရနာအဲလေးပေးယူသိလေးစားတတ်တဲ့ပုဂ္ဂိုလ်တွေကိုယူသိလေးစားရမယ်လို့ဒီလိုဆိုလို့ပူဇော်တယ်ဆိုတဲ့စကားလုံးကပါဠိရလာတာဆိုလူတွေကနားလည်နေကြတာပန်းနဲ့ပူဇော်တာတို့ပါတို့ဒါမျိုးတွေလှူဝှထုနဲ့ပူဇော်တာတို့ဒါဟုသာပူဇော်တယ်လို့နားလိုက်ပူဇော်တယ်ဆိုတာညံ့နိုးတယ်အယုသေးပေးတယ်လေးစားတယ်ဒါမျိုးတွေဟာလည်းပူဇော်တယ်လို့ပဲခေါ်တာပဲစိတ်ထဲကအလေးနဲ့ထားတယ်အဲ့ဒါလို့လောကမှာပူဇော်တတ်တဲ့ပုဂ္ဂိုလ်ကိုပူဇော်ခြင်းဖြင့်ကိုယ်မှာအသိဉာဏ်တွေတိုးပွားစေနိုင်တယ်ဒါကြောင့်မို့ကိုယ့်ရဲ့ဝတ္တရားနံပါတ်1ရွေးချယ်ရမှာကအပေါင်းအသင်းအပေါင်းသင်ရွေးချယ်ပြီးတဲ့အခါမှာကိုယ်အတိုင်းဝိုင်းတိုင်းမှာပူဇော်တတ်တဲ့လေးစားတတ်တဲ့ပုဂ္ဂိုလ်တွေကိုလေးစားမိဖို့ဆိုတာဒါတတ္တရာအနေနဲ့မြတ်စွာဘုရားကဟောတာ။ဒါဖြင့်လူလောကမှာရောက်ပြီးကြီးပွားတိုးတက်အောင်လုပ်ဖို့မကောင်းတဲ့ပုဂ္ဂိုလ်တွေကိုရှောင်ကောင်းတဲ့ပုဂ္ဂိုလ်တွေနဲ့ပေါင်းသင်းပြီးပူဇော်တတ်တဲ့ပုဂ္ဂိုလ်တွေကိုပူဇော်ယုံဒီလိုလုပ်တွေလုပ်ဖို့ဆိုတာဟာဘယ်နေရာလိုအပ်တယ်လဲလို့ဆိုတော့မြတ်စွာဘုရားကဒီလိုအလုပ်တွေလုပ်မိဖို့အကောင်းဆုံးရွေးချယ်တတ်ဖို့အတွက်ဘာကအရေးကြီးလာပြန်တော့ဆိုတော့ပဋိရူပဒေသဝါဒတဲ့တင့်တင့်လျောက်ပတ်တဲ့အရမှနေဖို့ဗမာစကားမှလည်းမရှိတဲ့နော်တရားမပြောင်းသကောင်းမဖြစ်ဆိုတဲ့စကားရှိတယ်။သူကအတွေ့အကြုံအမြင်ဟိုအယူအဆပညာဘုဒ္ဓဆိုတာတဏှာနဲ့တဏှာမတူတတ်ဘူးပေါ့အဲ့တဏှာတဏှာပြောင်းလိုက်တဲ့အခါမှာကိုယ်မှာအတွေ့အကြုံအသစ်တွေရတယ်အသိဉာဏ်ဘောဓုတတွေအသိရလာတယ်တခုနဲ့တခုရှင်စရာတွေရလာတဲ့အတွက်ကြောင့်ဘယ်ဟာပိုကောင်းတယ်ဘယ်ဟာကညံ့တယ်ဆိုတာကိုနှိုင်းရှင်တတ်လာတယ်ပေါ့တဏှာထဲမှာဆိုလို့ရှိရင်နှိုင်းရှင်မှုမရှိဘူးပေါ့ဒါကြောင့်မို့အကြောင်းအကျိုးအဆိုးအကောင်းကိုသိဖို့ရအတွက်ဘာလို့တော့ဆိုပဋိရူပဒေသဝါဒနေရာရွေးချယ်ပြီးတော့နေဖို့လိုအပ်တယ်နေရာရွေးချယ်ရမယ်ဆိုတာဘာအတွက်ရွေးချယ်ရတာလို့ဆိုရင်ကိုယ့်ရဲ့ရည်ရွယ်ချက်အတိုင်းပဲပညာရေးတိုးတက်ဖို့အတွက်ရွေးချယ်ပါလားစီးပွားရေးအတွက်ရွေးချယ်ပါလား
ကျမ်းမာရေးအတွက်ရွေးချယ်မှာလားဆိုင်ရာဆိုင်ရာသူတော်ကောင်းတရားတွေကျင့်ကြံကြိုးကိုအားထုတ်ပြီးတော့နိဗ္ဗာန်ချမ်းသာကိုရဖို့ရနေရာအတွက်ရွေးချယ်မှာလားလို့ဆိုတာသူနေရာနဲ့သူရွေးချယ်ဖို့လိုအပ်တယ်ပေါ့ကျမ်းမာရေးအတွက်ဆိုလို့ရှင်ဆေးရုံလို့ဆေးကုမဲ့ဆရာတို့ဇာတိဥဒ္ဓကောင်းတဲ့နေရာတို့ဒါမျိုးရွေးချယ်ပြီးတော့နေကြမှာကြီးပွားတိုးတက်လူတွေပုဂ္ဂိုလ်ကျင့်ကြံရေးအတွက ပြင်ညာတဲ့နေရာဌာနတို့ပြင်ညာသင်လို့ရတဲ့နေရာမျိုးတို့ရွေးချယ်ပြီးတော့နေကြတယ်ဒါကြောင့်မို့လို့အဲ့ဒါလို့ရွေးချယ်ပြီးတော့နေနိုင်တဲ့ပုဂ္ဂိုလ်တွေကလောကမှာကြီးပွားထွက်တဲ့သွားတာတွေအများကြီးပဲရှိတယ်ပေါ့မရွေးချယ်ပဲနဲ့ဒီတိုင်းပဲဟိုကြာရတိုင်းနေလိုက်တဲ့ပုဂ္ဂိုလ်တွေကြာကြီးပွားထွက်တဲ့မှုအားနေသွားတယ်ဒါကြောင့်မို့မြတ်စွာဘုရားကနေရာဒီသားကိုရွေးချယ်ရမယ်တဲ့ကိ
တွက်ရွေးချယ်တယ်ဆိုလို့ချင်းလည်းစီးပွားလုပ်လို့ကောင်းတဲ့နေရာမျိုးရွေးချယ်ပြီးတော့ရွှေ့ပြောင်းပြီးတော့နေထိုင်ကြရမယ်။အဲသူတော်ကောင်းတရားချင်းချာကြိုးကိုအထောက်ဖို့ဆိုလို့ရှိရင်တရားဓမ္မဟောပြောနိုင်တဲ့ပုဂ္ဂိုလ်တို့တရားထုတ်ခွင့်ရတဲ့နေရာမျိုးတို့တရားလိုက်စားလို့ရတဲ့နေရာမျိုးဒီလိုဟာမျိုးရွေးချယ်နေရ။အဲ့ဒါကိုဆိုလိုတယ်မြတ်စွာဘုရားကပဋိရူပတိသံ။အဲ့ဒါလိုရွေးချယ်ပြီမဲ့လို့လောကမှာလူတွေဟာအရေးအကြီးဆုံးတစ်ခုကဘာလို့ဆိုရင်ကုသိုလ်ကောင်းမှုလုပ်ခဲ့တဲ့ပုဂ္ဂိုလ်ဖြစ်ဖို့ကဒါအမတန်မှအရေးကြီးတယ်ဒီလိုရွေးချယ်ဖို့ဆိုတာကုသိုလ်ကောင်းမှုလုပ်ခဲ့တဲ့ပုဂ္ဂိုလ်မဟုတ်ဘူးဆိုလို့ရှိရင်လည်းအခွင့်မသာပြန်ဘူးဒါကြောင့်မို့ပုဗ္ဗေစကတ္တပုံညာတာလို့မြတ်စွာဘုရားဆက်ဟောတာကုသိုလ်ကောင်းမှုလုပ်ခဲ့တဲ့ပုဂ္ဂိုလ်ကြတော့သူများလည်းအသိဉာဏ်ရှိတယ်ပေါ့အချိန်ဒီကောင်းနေနဲ့လည်းကြုံရတတ်တယ်ပေါ့ဒါကြောင့်မို့လို့ပုဗ္ဗေစကတ္တပုညတာကုသိုလ်ကောင်းမှုရှိခဲ့တဲ့ပုဂ္ဂိုလ်ဖြစ်ဖို့လေလိုအပ်တယ်အဲ့ဒါလို့ရှိခဲ့တဲ့ပုဂ္ဂိုလ်ဖြစ်မှလည်းပဲလောကကြီးမှာကြီးပွားတိုးတက်မှုဟာအပြည့်အဝရနိုင်တယ်ပေါ့အေးပုဗ္ဗေစကတ္တပုညတာရှိလာပြီးတဲ့နောက်မှာအရေးကြီးဆုံးနောက်ထပ်ကိုယ်တဏ္ဏကိုယ်တဏ္ဏမှာရှိရတဲ့မင်္ဂလာတရားတစ်ခုကဘာလို့ဆိုရင်အတ္တတ္တမပဏိတိတဲ့ကိုယ့်ကိုယ်ကိုကောင်းအောင်ထားနိုင်မှုကိုယ်စိတ်လေးကိုပြုပြင်ပေးမှုဒါအမတန်မှအရေးကြီးတယ်မြတ်စွာဘုရားက14ပါးဆိုပြီးတော့ဟောတာရှိတယ်လောကမှာကြီးပွားတိုးတက်ဖို့ရာအတွက်14မျိုးရှိတယ်တဲ့14မျိုးဆိုတာဘာလဲဆိုရင်ဆက်ဆိုတာဒီနေရာမှာတစ်ခုနဲ့တစ်ခုဆက်ဆက်ပြီးတော့လဲပတ်သွားတဲ့အရာကိုဆက်လို့ခေါ်တာပါနံပါတ်1ကပဋိရူပတိသဝါဒတင့်တင့်လျောက်ပတ်ကောင်းမြတ်တဲ့အရာမှာနေခြင်းနံပါတ်2ကသပ္ပုရိတုပနေတ္တလူတော်လူကောင်းနဲ့ပေါင်းမိခြင်းနံပါတ်3ကအတ္တတ္တမပဏိတိကိုယ့်ကိုယ်ကိုပြုပြင်ပြီးတော့ဟိုကြိုးစားအထောက်ခြင်းနံပါတ်4ကပုဗ္ဗေစကတ္တပုညတာကုသိုလ်ကောင်းမှုလုပ်ခဲ့တဲ့ပုဂ္ဂိုလ်ဟာတဲ့ဟောကုသိုလ်ကောင်းမှုရှိခဲ့ပြီဆိုလို့ရှိရင်တင့်တင့်လျောက်ပတ်တဲ့နေရာကိုရောက်တယ်တင့်တင့်လျောက်ပတ်တဲ့နေရာကိုရောက်တဲ့ပုဂ္ဂိုလ်ဟာသူတော်ကောင်းနဲ့တွေ့တယ်သူတော်ကောင်းနဲ့တွေ့တဲ့ပုဂ္ဂိုလ်ဟာကိုယ်ကိုယ်ကိုပြုပြင်ထိမ့်သိမ့်ပြီးတော့နေတတ်ထိုင်တတ်လာတယ်လို့အဲ့ဒီလိုပြုပြင်ထိမ့်သိမ့်ပြီးနေတတ်လာတယ်ဆိုလို့ရှိရင်ပဲကုသိုလ်ကောင်းမှုတွေတခါဆက်ပြီးတော့လှုပ်ပြန်တယ်လှုပ်သည့်အတွက်ကြောင့်ပဋိရူပဒေသကိုရောက်ပြန်တယ်ပဋိရူပဒေသရောက်ရင်သူတော်ကောင်းတွေနဲ့တွေ့ပြန်တယ်အတ္တတမပဏိတိဆိုတဲ့ကိုယ်ကိုယ်ကိုကောင်းအောင်ထားတတ်သွားတယ်ဟောမင်္ဂလာတရားတော်ဟာတစ်ခုနဲ့တစ်ခုဆက်ဆက်ပြီးတော့ရသော်ပြားကဟောသွားတာပါဒါဘဝခရီးလျှောက်ပြီးဆိုကြတဲ့ကောတို့တွေနေတဲ့ထိုင်တဲ့နေရာဟာတို့နဲ့ပฏิရူပဖြစ်ခက်လားဆင်ញင်စဉ်းစားရမယ်ပေါ့ပฏิရူပဖြစ်ပြီးဆိုလို့ရှင်ပฏิရူပဖြစ်ုံနဲ့လုံလောက်ပလားဆိုမလုံလောက်ဘူးလုံလောက်ဖို့အတွက်ဘာလုပ်ဖို့လိုလဲဆိုရင်ကိုယ်ပေါ်မှာမူတည်တာကအတ္တတ္တမပဏိတိတဲ့ကိုယ့်ကိုယ်ကိုကောင်းအောင်ထားကိုယ့်ကိုယ်ကိုကောင်းအောင်ထားတဲ့ဆိုတဲ့အဓိပ္ပာယ်ကဘာလဲလို့ဆိုရင်ကိုယ်မှာ၅ပါးသီလမပြည့်စုံသေးဘူးဆိုရင်ပြည့်စုံအောင်လေ့ကျင့်မယ်။တရားစွမ်းအားတွေနည်းနေသေးတယ်ဆိုရင်တရားစွမ်းအားတွေပြည့်အောင်လုပ်မယ်။ကိုချင်းတရားတွေအားပြော့နေအားကောင်းလောင်လုပ်မယ်။ဘာသာတရားနဲ့ပတ်သက်ပြီးဘောဓုတ္တတွေနည်းနေမယ်ဆိုလို့ရှိရင်ဘောဓုတ္တစီးပူးရမယ်။ကိုယ့်ရဲ့ဒီအများအကျိုးဆောင်ရွက်မှုတွေအားပြော့နေသေးတယ်ဆိုလို့ရှိရင်လည်းကြိုးစားအားထုတ်ကြရမယ်။မကောင်းတဲ့စိတ်ဓာတ်တွေကိုတွန့်လှန်ဖယ်ရှားဖို့ကောင်းတဲ့တရားတွေကိုကြိုးစားအထောက်ဖို့ဆိုတော့ဝိရိယတရားတွေယောပါနေသေးတယ်ဆိုလို့ရှိရင်လည်းတိုးအောင်လုပ်တယ်။အ Ati pinyari neba ni di re sunile ja on lo te. Era atatama penditi pe. Kuku ku kaung ta re sura. Kuku ku simyen la on chuza atatama pe. Kaung mi erilu. Mingala lama boma shao lanu kuku ku kaung on ta da pi. Ta ta on pari lofu lu de le. Titain tua du ta da lama mahobu. Ta ja bum yasa piaga. Nau sabi horaga. Baho tisin sa. Bodhuda Sibuba, Bodhuda Sura. Akulu Diarima, Diari Mamian Nare, Diasa Odi Pade, Diari Swinwide, Mesuiting Hari Ne, Kaunu Yari, Piojare, Daria Bodhuda Sibude, Lukoribo. Saya Saya Bodhudabe, Bodhuda Muso, Sibu Atojare, Logama, Bodhuda Sibido. ที่สาวนี่พิสมุทรเลยเป็นยาสับยากระติปาเลยเล่มูพิญญาโรนมูพิญญาโรพวกว่ายาดีเยด้วยถ้าเรื่องเต็งใจยังไม่ได้ดูโลกาลุยลุยยาวเลยพ่อเด็ดเต็งสัตย์เต็งสัตย์วิเนยสัตย์ตุเตขีดอลุยเอสิกังวินิโกเลยไล่นัดใจยังไม่สบายจ๊อแล้วก็โน้สวยอะไรก็ทบยันทาร์เรอุบลีเรศีเดโลกาลุจิมุติศีเด เอ็นอะไรกูเลยเต็งใจทายาเมย์อุบลีเรกูน่าเลยยาเมย์ลิซาเมย์ไลซาเมย์ลูกเจ้าเด็กกูลิซาเมย์เอ็นอะไรกูอุบลีสุรากามดีลูกจุลนบีราบาลูกพี่ลูกไม่ยาวตัวที่อังโลเมย์เอ็นอะไรกูพี่ลูกวินิโยสัตุเตขีดอลูกก็มาจีบว่าดูเด็กผู้ด้วยมีสับยาที่มันแล้วกูเชื่อกันอาเป็นฮอดาร์เอ็นลู เอเดลูเอเชลเลดีพิสูมาดาเลนอาตาตมาเป็นดีกูกูกองเราไหนมาพิบาร์เฮเดวินเนยอสัตุเตขีดอตุบาดีดาสะยาวาสะแล้วก็มาลูรีสัสัยมาเยจีซงะที่อพยศุเวแล้วก็มาลูรีเดียวเนี่ยเดียวชิชิเข่งเงินเนี่ยซีอมูพิจารณาเลยเวพิอสุตัลุเว ที่พิสูจน์เด็กคู่หาเอ็มดามาที่เอาเลยถ้าจะบอกตัวดีด่าสายาวาสาสกัดกองพิจารณาอย่างนี้ถ้าเป็นสกัดกองพิจารณาเสร็จแล้วเป็นความยุพิจารณาเลยลูกสโลชินเสร็จสับยาละฮอทาราเลยดีสิเลยสกัดพิจารณาเมื่อสโลชินสกัดสุดาภาษาสุดาสกัดพิจารณาเนี่ยสาบุทาร์เลยลูกสุดาฮอทเลยภาษาเอต้องชาร์สกัดพิจารณาเนี่ยสาบุเบ้ตัวโต เบี้ยวเสียสูเสียอะไรอ่ะสิ่งกันก็เลยน้ำมันสิชอบเบี้ยวลุยยามลาลสมัยยาวูดยาสับยากระตุบัดดีด้ะก้าวเนื้อสกามีพิเศษอ่อนบาลว่ามันเลยสิโนสิ่งกันเจ้าท่าละก็ก็เทิดทันท่ากาลีน่ะเวคามีโนอากาลีน่ะงาสกามเบี้ยวยิ่งเบี้ยวดินเนี่ยเฉยมาเบี้ยวไหมไม่เบี้ยวดินเนี่ยเฉยไม่เบี้ยวบาบูอะไรอาบิลเลอร์รู้สิสกาเขาไม่พิเศษไม่เบี้ยวดินเนี่ยเฉยตัวเบี้ยวมีลุยสิ สกายก็ไม่พิจารณาผู้แต่จะมุสกายเบี้ยวยิ่งเบี้ยวดินเนี่ยเฉยไหมเบี้ยวไหมไม่เบี้ยวดินเนี่ยเฉยไม่เบี้ยวเบี้ยวดินเนี่ยเฉยไม่เบี้ยวดินเนี่ยเฉยสุนาร์อดีตยันเนี่ยยุ่ยเฉยไหมปอเอเบี้ยวดินเนี่ยเฉยยาวลุเบี้ยวบีเปลือเบี้ยวมาเลยสุโลชินตันเนี่ยน่าเวคามีโนพรุตินาเสียงเจจิเบี้ยวไหมยังยังใส่ใจไม่เบี้ยวสกายหาเบี้ยวดินเนี่ยสกายเบี้ยวบีไม่รู้ เสียงเจเจเบี้ยวไปเนี่ยยังยังใส่ใจเบี้ยวลุเสียงเลยทุกสกาสกาเขาไม่พิบยังถ้าจะมูเสียงเจเจเบี้ยวไหมยังยังใส่ใจไม่เบี้ยวเอ้ยยังเจเรสกาได้มามาอยู่ยังได้ส่วนต้องเหมือนมูถ้าจะมูมีสวาบยาผู้เดน่าเวคามีโนอาผู้เดน่ามันน่าไม่เบี้ยวไหมมันน่าไม่เบี้ยวบูเลยเอ้ยมันนั่งกองตลาดเลยสิโรมันนั่งมากองบูช่วยชิมากองเนี่ยถ้าจะมู อัตตาตันหิตินาเวคามีโนนัตตาตันหิตินาคุปโยเรสกาเรคุหาเทเบชิชิเนจูซิบาโกพิปโสสินัยเนสกามิโยพิโอเมริกาวิโยชันนาโอยาสิเรสกามิโยพิเสียเอกามิเอริสกามิโยพิโอบีสุเรกาสิเทกาเปลุนนัลลุนทายามเลลุสุยมิตาสิตินาเวคามิโนโทตันตโรมิตาสิเนพิโอเมริโทตาสิเนมพิโอ แต่ชัวร์สิ่งส่วนนี้มาดูได้ทั้งหมดดูชัวร์อ่ะมองได้ยากจังชาวดอนน่าสิ่งเดียวคุกเข็บเยอะจ้าละชั่งเนี่ยมาเลยสุดละบ่เนาะช่วยจูดาดาลีเปลี่ยนสกายกองมั่วผู้เอ็ดเวนสิ่งต่างก็เอ็มดันยี่จีเลยบ่เนาะไม่ได้สิ่งเนี่ยแบบเปลี่ยนไหมมองได้ยากเนี่ยแบบเปลี่ยนผู้รู้สุดเลย ော်ဒီစကားနဲ့ပတ်သက်လာတဲ့အင်္ဂါ၄ချက်အတိုင်းကိုယ့်ကိုထိတ်ထန်ထားလို့ရှိရင်သူဝတိတဝါစာဖြစ်တယ်ဒီတိုင်းလိုက်နာမယ်ဆိုလို့ရှိရင်တကယ်မင်္ဂလာရှိနေမှာပါလူတိုင်းလူတိုင်းဒီစကားပြောတာနဲ့တင်မယ်မင်္ဂလာရှိသွားပြီနော်မင်္ဂလာရှိတယ်ဆိုတာအောင်မြင်တာကြီးပွားတာကိုလုပ်တဲ့ကိစ္စတခုအောင်မြင်ကြီးပွားသွားတာကောင်းပြီသူဝတိတစရဝါစာဒါအကောင်းဆုံးပဲလို့မြတ်စွာဘုရားကဒီလိုဟောတယ်ကဲကောင်းပြီလူဘဝမှာကိုတူတူယောက်နဲ့အတိုင်းဝိုင်းထဲမှာဒီလိုနေတော့လူတွေမှာအတိအတာဝန်ဝတရားတွေဆိုတာရှိတယ်အဲ့ဒီတာဝန်ဝတရားတွေကိုမဆောင်ရွက်ရင်မရပြန်ဘူးဒါကြောင့်မို့မြတ်စွာဘုရားကမာတာပိတုဥပဋ္ဌာနာပုဒ္ဒဓာရတသင်ဟောတဲ့လူတိုင်းလူတိုင်းဟာအမေဖေမရှိပဲလောကကြီးကိုရောက်မလာဘူးအဲ့တော့အမေဖေပေါ်မှာဟိုပြုစုရမယ့်တာဝန်ဝတရားတွေရှိတယ်ပေါ့အဲ့ဒီတာဝန်ဝတရားတွေဟာအခုကဘာကြီးမှာကြည့်မယ်ဆိုလို့ရှိရင်ကဘာရှိလူတိုင်းလူတိုင်းဒီတရားဟာလေးလေးစားစားလိုက်နာနေကြသလားဆိုမလိုက်နာကြတော့ဘူးအခုတဖြည်းဖြည်းခွာသွားကြပြီအနောက်တိုင်းကလူတွေကဆိုရင်သားသမီးတွေက16နှစ်ဆိုရင်မိဘရင်ခွင်ကခွာသွားကြပြီမိဘနဲ့ပြန်တွေ့ဖို့ဆိုတာသူတို့ဟာ New Year တို့ Christmas တို့ကတ်ကလေးပဲပို့တဲ့အဆင့်ရောက်လာကိုယ့်ဟာကိုယ်ယက်တီနေကြတာဟိုကောင်းတယ်လုံလုံနဲ့တောင်ဝတရားတွေပြက်ကွက်လာတဲ့သဘောတစ်ခုပေါ့နော်အဲ့ဒီလူတွေဖြစ်လာကြပြီအဲ့တော့မြန်မာပြည်မှာလို့တောင်အောင်ယူတာမျိုးမရှိတော့ဘူးအဲ့တော့ရသော်ဘုရားကဒါကိုအလေးနဲ့ဆိုဆိုင်ရည်တစ်ခုမှာမာတာပိတုဥပဋ္ဌာနာအမေအဖေကိုပြုစုလို့ကျွေးရမယ်ဆိုတာလူတွေရဲ့တောင်ဝတရားတစ်ခုဘုန်းကြီးတို့စီနှစ်ဆင်လာပြီးတော့ဂျာမနီကနေပြီးတော့သင်တန်းလာတက်တဲ့တက္ကမကြီးတယောက်ရှိတယ်ဒီနေ့သူမိခင်အခင်တွေကအသက်80ကျော်နေတော့သူမလာနိုင်ဘူးသူတခြားညင်မတွေလည်းရှိတယ်ဒါပေမဲ့တခြားညင်မတွေကသူ့လုပ်တွေနဲ့သူမလုံနိုင်ကြဘူးသူကတော့သာသနာပေါင်းဝင်ပြီးတော့သီလရှင်ဝတ်ထားတယ်ဝတ်ထားတဲ့အတွက်ကြောင့်သူကလည်းညီးတယ်တာဝန်တွေမယူနိုင်ဘူးပေါ့သူတရားပဲသူလုပ်ချင်တယ်ဒီနေ့ဆာလာတင်ရတာမတင်နိုင်ဘူးဆိုတော့ဘုန်းကြီးကသူတယ်လီဖုန်းဆက်တော့လှမ်းပြီးတော့အားပေးစကားပြောတယ်ဒါမိဘနှစ်ပါးကိုပြုစုလို့ကြွေးတယ်ဆိုတာအလွန်မောမြတ်တဲ့မင်္ဂလာတရားပါဘုရားလောင်းတော်တွေဟာကိုကျိုးကိုစွန့်ပြီးတော့မိဘကိုပြုစုလို့ကြွေးကြတဲ့ပုံမြင်တွေပုံဝှထုတွေ950ထဲမှာရှိပါတယ်အင်မတန်မောမြတ်တဲ့ဒါလည်းကုသိုလ်ကောင်းမှုလုပ်ငန်းတစ်ခုကိုလုပ်နေတယ်ကိုဆောင်ရွက်เสียလုပ်ငန်းတစ်ခုကိုလုပ်နေတာပါလို့ဒါကြောင့်မို့လာမတဲ့ရဒီနေ့စာလားမတင်ရပေမဲ့ဝမ်းနေเสียမလို့ဘူးကိုလုပ်နေတဲ့အလုပ်ဟာအလွန်မောမြတ်တဲ့အလုပ်ဘုရားစကားနားထောင်တဲ့အလုပ်ပဲလို့ဆိုတော့သူစိတ်ချမ်းသာသွားတဲ့အကြောင်းပြန်ပြီးတော့ပြောတယ်။ဟောလောကမှာမိဘကိုဟိုပြုစုလို့ကျွေးမှုဆိုတာတွေကလင်းဟင်းလာတယ်ပေါ့။ဒါကြောင့်မြတ်စွာဘုရားကလောကမှာလူတွေဟာကိုယ့်ဝတ္တရားတွေကိုတာဝန်မဲ့လာပြီးဆိုလို့ရှိရင်ကြီးပွားတုတ်တက်မှုလမ်းကြောင်းကဖေးချော်လာတာပဲ။မင်္ဂလာလမ်းကိုမလျှောက်လမ်းကြတော့ပဲနဲ့လမ်းဆိုးတွေကိုလျှောက်လာကြတော့ဒုက္ခရောက်မှာပေါ့နော်။အေးဒါကြောင့်မို့မြတ်စွာဘုရားကတိုင်းတရားမဲ့ချူတီဆိုတာမိဘရှိတဲ့ပုဂ္ဂိုလ်ကမိဘကိုပြုစုလို့ကျွေးဖို့ဟာဒါအမတန်မှအရေးကြီးတယ်။တခါတစ်ဖက်ကလည်းပဲပုဒ္ဒဓာရတသင်ဟောအင်းတော်ရဲ့သားကြလို့သားနဲ့မယားနဲ့နေတဲ့ပုဂ္ဂိုလ်တွေဟာကိုယ်တောင်ဝတရားကိုကိုဆောင်ရွက်ကြဖို့အရေးကြီးတယ်ဆိုတာ။ဒါ Family Society ရဲ့ညီညွတ်မှုအတွက်မြတ်စွာဘုရားကဟောထားတာ။ဥမကွဲတိုင်းမဲ့ပြက်နော်မိသားစုဟာဘဝခရီးကိုလက်တွဲပြီးတော့ရှောက်ကြအေးနိုင်ငံသားတွေကြတော့ပုဒ္ဒဓရတသင်္ခောဆိုအလွန်အားနည်းသွားပြီ divorce ဆိုအမကြမကြလောက်ကြတယ်သူတို့နော်အခုသဘောကျရင်တွဲနေတယ်သဘောမကျရင်ခွဲလိုက်ကြတယ်ဒီလူနဲ့သဘောကျရင်တွဲလိုက်တယ်ဟိုလူနဲ့သဘောကျရင်ထပ်တွဲလိုက်တယ်ဘယ်သူဘယ်သူမှတိတ်ခရီးမဆိုင်ကြတော့ဘူးကိုလန်းကိုရှောက်နေတယ်ဆိုတဲ့ပုံစံမျိုးတွေအများကြီးလောကမှာပေါ်လာဒါကမင်္ဂလာတရားကိုမျက်ွယ်ပြုလာတဲ့အတွေးတွေလောကကြီးမှာပေါ်လာတယ်ဆိုတဲ့သဘောကိုပြောပြတာနော်အေးဒါကြောင့်မြတ်စွာဘုရားကဒါမှန်ကန်တဲ့လမ်းကြောင်းကတော့ပုဒ္ဒဓရတသင်္ခောဘဝခရီးမှာလက်တွဲလာပြီဆိုလို့ရှိရင်အပြန်အလှန်အထောက်ကူပြုရမယ်သင်္ခဟချင်းမြောက်တယ်ဆိုတာဘာပြောတာလဲချင်းမြောက်တယ်ဆိုတာလေးနီလန်းလေးတွေရှိတယ်နံပါတ်1ကဒါနပေးတာကံတာနံပါတ်2ကပြယဝါစာကျင်နာတဲ့စကားမျိုးပြောတာနံပါတ်3ကအဋ္ဌစရိယာကိစ္စဝိစာကိုဆောင်ရွက်ပေးတာ နံပါတ်၄ကတမန္တတာကိုယ်နဲ့ဓာတ်ဥထားပြီးတော့ဆက်ဆံတာအဲ့ဒါဟာသင်္ဃဟလို့ခေါ်တယ်သင်္ဃဝတ္ထု၄ပါစုစည်းထားတယ်လူတွေဟာတယောက်နဲ့တယောက်မေတ္တာနှောင်ကြိုးစုစည်းဖို့ဆိုတာတဦးနဲ့တူပေးသင်္ကန်းသင်္တာကိုပေးရကမ်းရတယ်နော်ပေးယုံကမ်းယုံနေတယ်မရဘူးမလုပ်ရတော့ဆိုရှိုင်းဆိုင်နဲ့ရိုင်းပြတဲ့စကားမျိုးပြောရင်လည်းစိတ်ထိခိုက်တတ်တယ်ဒါကြောင့်မို့ကျင်နာတဲ့စကားပြောရမယ်အေးသူ့အလုပ်ကိုယ့်အလုပ်ခွဲခြားခွဲခြားထားပြီးဝိုင်းမလုပ်ဘူးဆိုလို့ရှိရင်လည်းပဲစိတ်ဓာတ်တွေကျတတ်တယ်ဒါကြောင့်မို့သူ့အလုပ်ကိုယ့်အလုပ်မရွေးပဲနဲ့သူ့ကိစ္စရှိရင်လည်းဝိုင်းလုပ်တယ်ကိုယ့်ကိစ္စရှိရင်လည်းဝိုင်းလုပ်တယ်အထစရိယနောက်ပြီးတော့ကိုယ်နဲ့ဓာတ်ဥထားတချို့ကလော့ခ်ဒေါင်းလုပ်တာဆိုတာအထင်သေးပြီးတော့ဆက်ဆံတာမျိုးတွေဖြစ်လာလို့ရှိရင်တို့နဲ့တူမေတ္တာပြတ်တတ်တယ်တဲ့ဒါကြောင့်မို့ဗုဒ္ဓဓရတသင်္ဃောဆိုတာဒါတွေကိုပြောလို့တာနော်တခုတည်းတည်းမဟုတ်ဘူးငွေကြေးထောက်ပံ့တာလေးတခုတည်းတည်းဗုဒ္ဓဓရတသင်္ဃောမဟုတ်ဘူးကျင်နာတဲ့စကားပြောရမယ်နော်ကိစ္စဝိစ္စရှိရင်ဆောင်ရွက်ပေးရမယ်ကိုယ်နဲ့ဓာတ်ဥထားဆက်ဆံရမယ်ဆိုရင်အဲ့ဒါလို့ပေါင်းတင်ဆက်ဆံခြင်းဖြင့် Family Society ဆိုတဲ့လူအဖွဲ့အစည်းကြီးတခုဟာခိုင်ခိုင်မာမာကြီးဖြစ်သွားနိုင်တယ်ခိုင်မာနေသည့်အတွက်ကြောင့်အန္တရာယ်တွေဘာတွေကြာရောက်လာတဲ့အခါကျတော့စုပြီးတွန်းလှန်နိုင်တာပေါ့ကြံ့ညံ့ခံနိုင်တာပေါ့တောကဖြစ်เสียဆိုရင်လဲဝိုင်းပြီးတော့ဖြည့်ရှင်းပေးတယ်ဟောလူဆိုတာတယောက်တည်းဆိုရင်အားငယ်တယ်ပေါ့အများနဲ့အတိုင်းဝိုင်းနဲ့ဆိုရင်အင်အားတွေပြည့်လာပြီးတော့အခက်ခဲတွေကိုကျော်လွှားနိုင်တယ်ဒါတွေကိုရည်စူးပြီးတော့မြတ်စွာဘုရားဟောထားတာပုဒ္ဒဒါရတသင်္ဃောအနာကုလသကမ္မန္တာအလုတ်လုတ်တဲ့အခါမှာတည်တည်တတ်တတ်လှုပ်ဖို့လိုတယ်။ကိုလုတ်သည့်အလုတ်ကပြဿနာတွေခဏခဏတက်တာမျိုးမဖြစ်စေရဘူးလို့ဆိုလို့။တချို့ကအလုတ်ကိုမတည်မတတ်လှုပ်သည့်အတွက်ကြောင့်ပြဿနာတက်လာတာမျိုးတွေဖြစ်တယ်။ကြိုးစားအားထုတ်မှုရောနေသည့်အတွက်ကြောင့်ပြဿနာတက်လာတာမျိုးတွေရှိတယ်။ဆိုပါစို့ဟိုတခုခုလှုပ်တယ်ဆိုလို့ရှိရင်ဟိုစိတ်ဆက်ဆက်လှုပ်ဖို့လိုအပ်တယ်ပေါ့။ဘာလေးပဲလှုပ်လို့။ဥပမာမိပိဋ္ဌာကအစားပြီးတော့စိတ်စိတ်ဆက်ဆက်ပေါ့နော်။ဟိုပဲကိစ္စပဲဖြစ်ဖြစ်ပေါ့အဲ့မှာတကားပိတ်တာကစပြီးအကုန်လုံးစိစိဆက်ဆက်လှုပ်လို့ရှိရင်ဘာမှပြဿနာမဖြစ်နိုင်ဘူးတချို့ကအဲ့ဒီအမှတ်တမဲ့လှုပ်လိုက်ပြီဆိုလို့ရှိရင်အဲ့ဒီကနေအမှတ်တမဲ့ကနေပြီးတော့ပြဿနာတွေတက်တက်လာတတ်တယ်ဒါကြောင့်မို့မြတ်စွာဘုရားအနာကုလကမ္မန္တာကိုလှုပ်တဲ့အလုပ်ဟာစိတ်ဆက်သေးချာတဲ့အလုပ်မျိုးလှုပ်ပါလို့ဒါကမြတ်စွာဘုရားကအခြေခံကနေစပြီးတော့မင်္ဂလာတရားတွေကိုဟောနေတာကဲကောင်းပြီအဲ့ဒါလို့လောက်တဲ့အခါမှာဘာတွေလိုအပ်တယ်လဲလူလောကမှာလိုအပ်တာလေးတွေဆက်ပြီးတော့ပြောဘူးလို့ဒါနင်္စဓမ္မစရိယာနင်္စညာတကနင်္စသင်္ခေါ်တယ်လောက်တဲ့လောက်ထိုက်တာလေးတွေကဒါနဆိုတာပေးတာကန်းတာစွန့်တာကျဲတာပေးတာကန်းတာဒါနလို့ဆိုလို့ရှိရင်ဟိုအလှကြီးတန်းကြီးလုံးမဘုန်းကြီးကျောင်းတွေလှူမဒါနတွေလို့မဟုတ်ဘူးကိုယ်အိမ်ဒီနာချင်းခင်းဒီတစ်ခွက်ပေးတာကအစားစားစရာလေးတွေပို့ပေးတာကအစားလက်ဆောင်လေးတွေပေးတာကအစားဒါနပါပဲအကုန်လုံး။ဟိုမှာပဲတရားစာအုပ်လေးတွေဝေးမယ်တခုခုလုပ်ပေးမယ်နော်ဒါနပေးတာကန္နာလေးတွေဒါနင်္စဓမ္မစရိယာဆိုတာကိုချင်းတရားနဲ့ပတ်သက်လာလို့ရှိရင်ဟိုကုသကမ္မပဋ္ဌာန်းတရား10ပါးကိုကျင့်သုံးရမယ်ဓမ္မစရိယာဆိုတာကုသကမ္မပဋ္ဌာန်းတရား10ပါးကျင့်သုံးတယ်ဆိုတော့သူတက်ကိုတက်ချင်းကရှောင်းချင်းနဲ့သူဥစ္စာခိုးချင်းကရှောင်းချင်းနဲ့သူတစ်ပါးသားမယားစွန်ကားချင်းကဒါတွေကအင်မတန်ယိုးနေပေမဲ့လို့တိတ်အဓိကကြတဲ့တရားတွေပဲလူလောကမှာနော်လူလောကမှာတိတ်ပြီးတော့အဓိကကြတယ်ဒုစရိုက်၁၀ပါးကရှောင်းချင်းပြီးတော့ဒုစရိုက်တရားတွေကိုကျင့်သုံးတာဓမ္မစရိယလို့ခေါ်တယ်အေးဓမ္မစရိယကျင့်သုံးနေတဲ့ပုဂ္ဂိုလ်တယောက်ဟာဘယ်လိုမှဟိုဘဝခရီးကိုရှောင်းလန်းတဲ့အခါမှာအောက်တန်းနောက်တန်းကျသွားမှာမဟုတ်ဘူးတဲ့အဲ့ဒီပုဂ္ဂိုလ်ဟာတိုးတက်လာတဲ့ပုဂ္ဂိုလ်ညာတကနေစတင်ခေါ်ကိုဆွေတဲ့မျိုးတဲ့ဆွေမျိုးဆိုတဲ့နေရာမှာဒီကိုနဲ့အမျိုးတော်တာကဒါအနည်းဆုံးဆွေမျိုးလို့ပြောအောင်ပါပေါ့ဆွေမျိုးဆိုတာကိုချက်ကြည့်လိုက်မယ်ဆိုရင်တိုင်းပြည်တစ်ပြည်လုံးဟာကိုဆွေမျိုးပဲဥပမာပဲမြန်မာဆိုလို့ရှိရင်မြန်မာလူမျိုးတွေဟာအကုန်လုံးဟာကိုဆွေမျိုးဖြစ်သွားပေါ့ဟိုတချို့ကအမျိုးချစ်တယ်ဆိုတာဟာကိုသားတို့ကိုသမီးတို့ကိုတူတို့ဘာတို့ဒါမျိုးတွေလို့ဒီလိုကြီးမဟုတ်ဘူးเนาะအမျိုးဆိုတဲ့နေရာမှာကိုလူမျိုးဆိုတာပါပါတယ်ပေါ့အေးအဲ့ဒါလို့မိမိရရှိလာတဲ့မိမိဘက်ကနေပြီးတော့ညာတကာနေစတင်ခေါ်ဆွေတွေမျိုးတွေကိုထောက်ပံ့နေဆိုတာထ
ထောက်ပံ့နေဆိုတဲ့နေရာမှာပေးတာကဏ္ဍတစ်ခုတည်းမဟုတ်ဘူးခုနပြောတာလို့သင်္ကားဝတ္ထုတရား၄ပါးပဲလောက်ဆရာရှိတာသွားလုပ်ပေးတယ်ကုညီဆရာရှိရင်ကုညီတယ်ဓာတုထားဆက်ဆံတဲ့ဟောတာတွေကညာတကနဲ့စတင်ဟောပဲဟိုအိနီနာချင်းဖြစ်စေဆိုင်နီနာချင်းဖြစ်စေအလုပ်တူလုပ်တဲ့ပုံစံတွေပဲဖြစ်စေအဲ့ဒီပုံစံတွေကိုကုညီထောက်ပံ့ပေးရမယ်တဲ့ဒါမင်္ဂလာရှိတဲ့လောက်ရတည်ပဲလို့ကဲကော
လို့မြတ်စွာဘုရားအရတိဝိရတိပါပါကိုယ်ကိုနှိမ့်ချသွားစေတတ်တဲ့အလုပ်ကိုပါပလို့ခေါ်တယ်ပါပဆိုတာနှိမ့်ချသွားစေတတ်ဒါလို့ရင်ဒီဘဝမှာလည်းနှိမ့်ချတာဥပမာလူတယောက်ဟာဆိုပါစို့သူများပစ္စည်းကိုမတရားမတရားယူလိုက်ပြီဆိုတဲ့ဒီလူရဲ့ဂုဏ်သိက္ခာနှိမ့်ချမသွားဘူးလားနော်လိန်ပြောလိုက်ပြီဆိုရင်လည်းဒီလူကသိက္ခာနှိမ့်ချသွားအော်အဲ့ဒါလို့နှိမ့်ချသွားစေတာ။နောင်ဘဝအပယ်ကြတာကနောင်မှဒီဘဝတည်းတစ်ခုလုံးလိုက်ရင်ဒီလူရဲ့သိက္ခာကျသွား။အဲ့ဒါလို့နှိမ့်ချသွားစေတတ်တဲ့အလုပ်တွေကရှောင်ပါတဲ့။ဒါကတော့ဒုစရိုက်တွေပါပဲအားလုံး။အရတိဝိရတိပါပါ။မစ္ဆပါဏာစတန်မော။ဝိရစေဝတေတေတောက်စားခြင်းကရှောင်။ဒါကဘာဖြစ်လို့ရှောင်ခိုင်းတာတုံးဆို။လောကမှာမူရစေဝတေတေတောက်စားပြီဆိုလို့ရှိရင်စဉ်းစားကြည့်လေအဲ့ဒီပုဂ္ဂိုလ်ဟာသူကမူရစ်စေတတ်တဲ့အစာကိုအသုံးပြုသည့်အတွက်ကြောင့်သူ့ရဲ့ဆိုပါစို့ခုခေတ်စကားနဲ့ပြောလို့ရှိရင်အုံနှောက်ဟာပုံမှန်ဖြစ်မလာနိုင်တော့ဘူးသူတွေးတဲ့အတွေးခေါ်တွေကမှားယွင်းလာနိုင်တယ်ပေါ့မှားယွင်းလာတဲ့ပုဂ္ဂိုလ်တယောက်ရဲ့အတွေးခေါ်ဟာလောကကြီးကိုဘယ်လိုမှအချိုးမပြုနိုင်ဘူးသူရဲ့ကောင်းကျိုးချမ်းသာကိုလည်းပဲသူမဆောင်ရနိုင်ဘူးအများရဲ့ကောင်းကျိုးချမ်းသာကိုလည်းမဆောင်ရနိုင်ဘူးဒါကြောင့်မလို့ဒီကနေ့ခေတ်မူရစ်စေဝါဆိုတာဘယ်နိုင်ငံကမှလက်မခံဘူးเนาะတက်ခံထားတာလို့မဟုတ်ဘူးเนาะမူရစ်စေဝါကိုဘယ်နိုင်ငံမှလက်မခံဘူးဘာဖြစ်လို့လဲဆိုရင်သူ့ရဲ့အတိုင်းအဝိုင်းကြီးကိုဖျက်ဆီးနိုင်တာဒါကြောင့်မလို့ဒါကိုလည်းပဲရှောင်နေတယ်လို့ဆိုတာများစွာပြားဟောတာအဲ့ဒီလိုရှောင်လိုက်မှခုနကကိုဘွားလမ်းကြောင်းခင်းကိုကိုဖြောင်းဖြောင်းရှောက်တန်းနိုင်မှာဖြစ်ပါတယ်။ဒါအခြေခံဘိုင်းကရသော်ဗျာခေါ်လိုက်တာ။လူလောကမှာဒီအဆင့်လောက်ရောက်သွားပြီဆိုရင်ဒါလူတော်လူကောင်းလို့သတ်မှတ်ကြတယ်လေ။လူတော်လူကောင်းလို့သတ်မှတ်ကြပြီဒီအချိန်မှာ။မင်္ဂလာတရားတွေဒီလောက်ပြည့်စုံသွားပြီဆိုရင်ဒါလူလောကတာမန်ပုဂ္ဂိုလ်တွေကလူတော်လူကောင်းတွေဖြစ်သွားကြပြီ။အေးလူတော်လူကောင်းဖြစ်သွားပြီတော့ရှေ့တဆင့်တက်ကြမလား။ရှေ့တဆင့်တက်ချဖို့ကြတော့ပို့ပြီးတော့ကိုယ့်ကိုလူကြီးလူကောင်းဖြစ်ရအောင်မလုပ်ရမလဲဆိုရင်ဂါရောစာနိဝါဒောစာတန်တုဋ္ဌိစာကတိညုတာဒါလူကြီးလူကောင်းတွေရဲ့အရည်အသွေးတွေပဲသူကတာမန်ပုဂ္ဂိုလ်တွေရည်သွေးမဟုတ်ဘူးဂါရောကလေးစားတတ်တယ်အပြန်အလှန်လေးစားတတ်တယ်နော်ဂါရောကတရားရှိတယ်ဆိုတော့လေးစားတတ်တာဟုတ်နိဝါဒမာမနာမထားဘူးကိုကယာရုဘလောက်မြင့်မြင့်ပစ္စည်းဥစ္စာဘလောက်ချမ်းသာချမ်းသာအများနဲ့ဆက်ဆံတဲ့အခါမှာမာမနာဆိုတာမရှိဘူးနိဝါဒလေးစားမဲ့ပုဂ္ဂိုလ်လေးစားတယ်ယုတ်သေးတယ်ဆက်ဆံတယ်ဟောအဲ့ဒီတရားရှိတဲ့ပုဂ္ဂိုလ်တွေဟာမင်္ဂလာလမ်းမပေါ်မှာရှောက်လန်းနေတဲ့ပုဂ္ဂိုလ်တွေပဲဒါကြောင့်မို့အများရဲ့ချစ်ခင်မှုကိုဒီဘဝတည်းမှာသူတို့ရကြတယ်တန်တုဋ္ဌိစကတိညုတာဆိုတာတန်တုဋ္ဌိဆိုတာကြတော့လူလောကမှာလူတွေဟာရောင်ရဲတင့်တယ်မှုအားနည်းကြတယ်ပေါ့ရောင်ရဲတင့်တယ်မှုအားနေကြီးကကြားရတဲ့အတွက်ကြောင့်ရောင်ရဲမှုဆိုတာကိုအတိတ်ပဲအောက်မမှားစေရအောင်ရောင်ရဲမှုဆိုတာကိုယ်စီးပွားရေးမတိုးချဲ့ရဘူးပညာရေးကိုမတိုးချဲ့ရဘူးကိုယ်ရတာလေးနဲ့ကျင့်နိုင်ရမယ်ဒီလိုဆိုလိုတာမဟုတ်ဘူးနော်ရောင်ရဲမှုဆိုတာမရောင်ရဲဘူးဆိုတာအိမ်မှာဆိုပါစို့အချင်းချက်ထားလို့ရှိရင်အဲ့ဒီနေ့အချိုးစားခြင်းအချိုးချက်ထားလို့ရှိရင်အဲ့ဒီနေ့အချင်းစားခြင်းများတယ်ကိုယ့်ကိုမယောင်ရဲတဲ့ပုဂ္ဂိုလ်ဟာမိဖို့ကြောင့်တည်းမှာတင်မဲ့ဒုက္ခရောက်တယ်သူကမယောင်ရဲလို့အတွက်ကြောင့်เนาะအရင်တော့တခါကြားဘူးတယ်ဟိုအညာမှာသမင်းမွေးထိုင်ရင်ကနေပြီးတော့ငရုတ်သီးမပါလို့တယ်ငရုတ်သီးသွားရှာအောင်မယ်ဆိုထွက်သွားတာအောက်ပြေအောက်ရွာရာပြီးတော့အိမ်တောင်ကျသွားတယ်လို့ပြောအဲ့ဒါမယောင်ရဲနိုင်တဲ့ပုဂ္ဂိုလ်ကြီးပေါ့เนาะမယောင်ရဲဘူးဆိုလို့ရှိရင်ဒုက္ခရောက်တယ်ကိုယ်လည်းဒုက္ခရောက်တယ်ပတ်ဝန်းကျင်ကလည်းဒုက္ခရောက်တယ်ဟောအဲ့ဒါကြောင့်မလို့မြတ်စွာဘုရားကဒီဘာနဲ့ပဲဖြစ်ဖြစ်ရောင်ရဲရမရေယာဆရာတော်ရောင်ရဲတယ်ဆိုတာကြားဘူးကြတယ်မဟုတ်လားမရေယာဆရာတော်ကအငန်းခန့်ငန်းငန်းလေးကျွေးလိုက်ရင်လည်းအေးစာကြည့်တာပေါ့ကွာဒီနေ့ခပ်ပေါ့ပေါ့လေးချက်လိုက်အေးရင်ငတ်ပြေတာပေါ့ဒီနေ့ เนาะเปี่ยวๆเลยเฉ็ดไปเลยเลยရှင်แหละทีนี้เมี้ยนๆอสาจีดาบ่เนาะมามาเลยเฉ็ดดอเลยต่องๆเลยซ่าดาบ่หลูดีโลเว้ยอเมเรนตัวก้าวในเบิกก็อยู่เว้ยด้วยเนาะก้าวในเบิกก็อยู่เว้ยด้วยไอ้นี่ก้าวในเบิกก็ด้วยดาชื่อดาเนี่ยฉีดนัดแต่ตัวเว้ยโหอังกฤษปုံเปลี่ยนเลยเนี่ยมาป่าได้อินจินไดรเวอร์มียถาม้องเนี่ยหลูเดียวยองแย่ตึนเต็มหมู่กันแล้วเว้ยอดอตุค้นเสียก้าวเนี่ย तू อ่ะยถามาแอซิเดนဖြစ်လို့6รอบတစ်ဖက်ပြတ်သွားဖြတ်လိုက်ရတယ်ဆေးုံတက်ပြီးဖြတ်လိုက်ရဘယ်ကိစ္စအဖြစ်ဖြစ်သူတို့ကအဆိုးပဲတော့မှမပြောဘူးတဲ့အကောင်းကြီးပဲပြောလို့ရှိတယ်တကယ်ချင်းတွေကအင်းဒီတစ်ခါတော့ကွာဒီကောင်6รอบဖြတ်ရပြီ तू ဘယ်လိုများအကောင်းပြောမလဲသွားနားထောင်ကြဆေးုံသွားပြီးတော့ကဲမင်းဘယ်လိုများအကောင်းပြောမလဲပေါ့မင်း6รอบဖြတ်ရပြီမင်းဒုက္ခရောက်နေဘယ်လိုများအကောင်းပြောမလို့ဆိုဟိုလူကပြုံးနေတယ်ပြုံးပြီးတော့တငယ်ချင်းတို့ရေငါရဖနက်ဖက်ဖိုးတက်တာသွားပြီခါတိုင်းဖနက်နှစ်ရံနှစ်ဖက်ဝယ်ရတယ်အခုတစ်ဖက်ဖိုးတက်တာသွားပြီလို့သူကပြောတယ်အကောင်းဘက်ကပဲတွေးတာဟုတ်ပြောတာเนาะအဲ့ဒါတန်တုတ်ထီရဲ့သဘောလေးတွေပဲရှိတဲ့နဲ့ကိုကျင့်နှံ့နိုင်တာပြောတယ်เนาะကောင်းပြီအဲ့ဒီလိုကျင့်နှံ့နိုင်တော့ဘာကျိုးရှိတုံးဆိုစိတ်ချမ်းသာတာပေါ့ရှိတဲ့နဲ့မကျင့်နှံ့တဲ့ပုဂ္ဂိုလ်ကဘယ်တော့မှစိတ်မချမ်းသာဘူးလေမကျင့်နှံ့သည့်အတွက်ကြောင့်သူ့မှာဘယ်တော့မှလိုဘပြည့်တယ်လို့မရှိဘူးသူများကိုဒုက္ခမပေးခြင်းနေကိုယ့်ဘာကိုမကြည်မနှက်ဖြစ်နေတယ်အဲ့ဒီလိုလူမျိုးဒါကြောင့်မို့တန်တုတ်ထီကတညုတာဆိုတာဒါကတော့သူတော်ကောင်းတွေရဲ့အထိတ်မှတ်တစ်ခုလူတယောက်လူတွေဟာလွယ်လွယ်နဲ့ကျေးဇူးတင်ပါတယ်ပြောလို့ရှိကြတယ်သို့တော်တကယ်ကျေးဇူးတင်တတ်တာတကယ်ပညာရှိမှတကယ်သူတော်ကောင်းအမှကျေးဇူးတင်တတ်တယ်တကယ်ကျေးဇူးသိရတဲ့ပုဂ္ဂိုလ်ကြလို့ရှိရင်တော့အမတန်မှတကယ်ကျေးဇူးသိရတဲ့ပုဂ္ဂိုလ်ကအမတန်ရှားပါတယ်ဟောကျေးဇူးသိတတ်ရမယ်ကျေးဇူးတည်တတ်ဖို့လို့ဘုန်းကြီးတို့ဟိုတဲ့နဲ့မှာမြန်မာရာဇဝင်ထဲမှာကျော်စွာမင်းကျော်စွာမင်းရဲ့လူယုံတော်ကခင်ညိုဆိုတာကျေးဇူးတည်တတ်တဲ့နေရာမှာစံပြထားရမယ့်ပုဂ္ဂိုလ်တယောက်ပဲစကိုင်းဘက်ကအသင်ခရာဆောင်းရမင်းကိုလှုပ်ကြံခိုင်းလိုက်တာသုံးရက်တီတီတော်တယ်မှာပုံပြီးတော့အစာမစားရဘူးတနေ့တော့အသင်ခရာဆောယမင်းကနတ်တင်ထားတဲ့ထမင်းပွဲလေးတွေ့တော့အဲ့ဒီထမင်းကိုစားအဲ့ဒီနေ့ညပဲအသင်ခရာဆောယမင်းရဲ့နန်းတော်ထဲကိုဝင်မိပြီးတော့အသင်ခရာဆောယမင်းကိုလှုပ်ကြံမလို့တန်လျက်သားကိုဆွဲထုတ်ရင်ဘာစဉ်းစားတုံဆိုဩသူထမင်းငါစားထားတာငါထမင်းမစားရတာသုံးရက်ရှိပြီဒီကလေးသူထမင်းစားထားတာငါထမင်းရှင်ဖြစ်နေပြီတတ်လိုက်ရင်ငါထမင်းရှင်ပြမရရောက်တော့မယ်ဆိုငါပဲဘယင်ကမတတ်ခဲ့လို့တတ်ချင်တတ်ပါစေငါတော့ထမင်းရှင်ကိုတော့မပြစ်မှားဘူးဆိုပြီးအသက်ဆွန့်ပြီးတော့ပြန်သွားတာเนาะအသင်ခရာစောယွန်းကင်တဲ့တန်လျက်သားကိုတော့တက်တည်ဖြစ်ယူသွားတယ်ဟိုရောက်တဲ့အခါငါးစီရှင်ကျော်စွာကမင်းငါခိုင်းလိုက်တာပြီးပြီလားဆိုတော့အကျိုးအကြောင်းပြောတယ်ဘယင်ကလည်းစိတ်ထားကောင်းတဲ့အတွက်ကြောင့်ဟာသိသ္စာရှိတဲ့လူပဲယေရှုသီးတတ်တဲ့လူပဲဆိုပြီးတော့သူ့အပြစ်ဒဏ်မပေးဘူးတော့အဲ့ဒီလူပေါ့လောကမှာယေရှုသီးတတ်တဲ့ပုဂ္ဂိုလ်ဟာအမြဲတမ်းတန်ဖိုးရှိပါမယ်ပေါ့တန်တုတ်ထီစကတိညုတာဒါလည်းပဲအမြဲတမ်းကောင်းတဲ့မင်္ဂလာတစ်ခုပဲတဲ့အေးကောင်းပြီဒီလိုဆိုတော့လူကြီးလူကောင်းဘဝရောက်သွားပြီရောက်သွားတဲ့အခါတိတဲ့အဆင့်မြင့်ပြီးတော့တန်တရာဟုတ်ကလွတ်ဖို့ကြိုးစားကြမယ်ဆိုလို့ရှင်ရသော်ပြားကဆက်ပြီးတော့ဟောထားတာတပောစဗျာမစရိယံစအရိယသစ္ဆာနထတနာဟောခန္တီစသောဝသတ္တတမနာနိစထတနာအဲ့ဒီတန်တုတ်ထီတရားတို့ကတညုတာတရားတို့ရှိပြီးတဲ့နောက်မှာလောကလူတွေဟာဘာလို့လို့တိခဏ်မှုလိုအပ်တယ်လောကမှာတိခဏ်နေဆိုတာတဦးတယောက်ကလာစော်ကားလို့တိခဏ်တာရှိသလိုအလုတ်တစ်ခုဥမာပဲတရားအထုတ်တယ်မအောင်မဖြစ်ကြိုးစားတာဒါလည်းတိခဏ်တာလို့ခေါ်တယ်ပေါ့အေးဒံအပူဒံရာဇီဥရုဒံစသည်ဖြင့်တိခဏ်တာတွေဟာအကုန်လုံးတိခဏ်နဲ့ထဲမှာပါတယ်ပေါ့အဲ့ဒီတိခဏ်မှုဆိုတာရှိရမယ်ခန္တီစသောဝသတ္တာပြောလို့ဆွဲလို့အကြံပေးတဲ့အခါမှာလွယ်ကူတဲ့ပုဂ္ဂိုလ်မျိုးဖြစ်ဖို့လိုတယ်တဲ့မလွယ်ကူဘူးဆိုရင်ဒီပုဂ္ဂိုလ်ကိုတောက်ထဘူးမှမပြောချင်တော့ဘူးပေါ့ဒါမပြောအကြံပေးမခံရဘူးဆိုရင်ဒီပုဂ္ဂိုလ်ကလမ်းညောင်းလွဲနိုင်တယ်ပေါ့ခန္တီစသောဝသတ္တာတမနာနိစထတနာဒါသူတော်စင်သူတော်မြတ်တွေကိုလည်းပဲမကြာခဏစိတ်ကတွေးဆုံခြင်းဖြင့်အမှန်တရားတွေကိုသိရှိနားလည်နိုင်တယ်လို့ဒီလိုဆိုလို့တာเนาะအဲကောင်းပြီကိုကိုရိုင်းကျင့်ပြီးတော့တရားဓုတရားမြတ်ရဖို့ရအတွက်ကြတော့တပောစဗျာမစရိယံစအရိယသစ္ဆာနာထတနာဆိုတော့တပဆိုတာအဲအမတမ ဟိုလူဘွားကနေခွာဆောင်ပြီးတော့သာသနာပေါင်းဝင်တဲ့အချက်မျိုးပေါ့ကိုချင်းသီလတွေနဲ့ပြည့်စုံအောင်လုပ်မယ်ဗျာမစရိယမြတ်တော်အကျင့်ကိုကျင့်တယ်ဆိုတာမဲခင်ရှိပါအကျင့်တရားကိုကျင့်တယ်အဲ့ဒါလို့ကျင့်လိုက်လို့ရှိရင်ဘာရမလို့ဆိုရင်အရိယသစ္စာနာဓတနာသစ္စာလေးပါးကိုသိမြင်နိုင်တယ်တဲ့အဲ့တော့အထက်ကရာမှာတော့အမျိုးစုံဖွင့်ထားပြီမဲ့ဒီနေရာမှာအရိယသစ္စာနာဓတနာသစ္စာလေးပါးကိုသိတယ်ဆိုတာဒါသောတာပန်ဖြစ်သွားပြီလို့ဒီလိုဆိုလို့ရမယ်ပေါ့ကဲသောတာပန်ဖြစ်သွားပြီဆိုဒီအဆင့်ရောက်သွားပြီဆိုလို့ရှိရင်အပေတကားပိတ်သွားတော့မင်္ဂလာတရားဟာဒီနေရာရောက်လာပြီဆိုလို့ရှိရင်နောင်ဘဝခရီးအတွက်အမတန်မှစိတ်အေးသွားရတဲ့နေရာမျိုးရောက်သွားပြီပေါ့နောက်တစ်ခါဒီတဲ့အဆင့်မြင့်သွားလို့ရှိရင်နိဗ္ဗာန်သစ္စိကရိယာဆိုသောတာပန်ဖြစ်ပြီးတဲ့နောက်တဂရကံအနာကံယဟနာဆိုတဲ့အဆင့်ကိုရောက်သွားပြီဆိုလို့ရှိရင်တော့နိဗ္ဗာန်ကိုမျက်မှောက်ပြုပြီးသားဖြစ်သွားပြီတဲ့ဘဝမှာဒုက္ခဒုက္ခတွေတွေ့เสียအကြောင်းမရှိတော့ဘူးလို့ဒီလိုဟောလို့ရင်ဖြစ်တယ်ဒီထဲမှာနိဗ္ဗာန်ပြီးတဲ့နောက်မှာဘာလိုအပ်နေသေးတယ်ဆိုဘာမှမလိုအပ်တော့ဘူးအေးနိဗ္ဗာန်ရောက်သွားလို့ယဟနာဖြစ်သွားပြီဆိုတဲ့ပုဂ္ဂိုလ်တယောက်တဦးရဲ့အခြေအနေကိုမြတ်စွာဘုရားကမင်္ဂလာတုံမှာဏိဂုံးချုပ်တဲ့အနေနဲ့ဆက်ပြီးတော့ဟောတာကဖုဒ္ဓတလောကဓမ္မေဟိစိတ်တံယတနာခံပတိအတောကံဝိရဇံခေမံဧတံမင်္ဂလမௌဒ္ဓမာအေးနိဗ္ဗာန်ကိုမျက်မှောက်ပြုသွားတဲ့အရိယသူတော်စင်ယဟနာပုဂ္ဂိုလ်ဖြစ်ရောက်သွားပြီဆိုရင်ဘယ်လိုလောကရန်နေနဲ့တွေ့တွေ့သူ့ရဲ့စိတ်ဟာတုံလုံးမှုဖြစ်တော့ဘူးအတောကဘယ်ကိစ္စနဲ့မှပတ်သက်ပြီးတော့စိုးရိမ်စိတ်ဆိုတာမလာတော့ဘူးဝိရဇသူ့စိတ်ထဲမှာအငြိအကျေးဆိုတာလောဘဒေါသမောဟစတဲ့အငြိအကျေးဆိုတာဘယ်တော့မှမလာဘူးခေမအနည်းငယ်ခတ်သိမ်းဟန်နဲ့ခင်းငိမ့်သွားပြီအဲ့ဒီကြလို့ရှိရင်တော့အမျက်ဆုံးမင်္ဂလာတစ်ခုဟာလမ်းဆုံးသွားတာဖြစ်ပါတယ်လို့ဟောမင်္ဂလာတုတ်ဟာဘဝခရီးကိုလျှောက်လန်းတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာတဆင်ပြီးတဆင်တဆင်ပြီးတဆင်တင့်တက်ပြီးတော့ကျင့်သွားပုံကိုမြတ်စွာဘုရားဟောတာဖြစ်ပါတယ်เนาะအခြေခံကအပေါင်းအသင်းဆက်ဆံမှုကနေစလိုက်တဲ့မင်္ဂလာတရားတော်ဟာဘယ်မှာအဆုံးသတ်သွားတော့ဆိုရင်နိဗ္ဗာန်သစ္စိကရိယာမှာအဆုံးသတ်သွားတယ်။အဲဒီနိဗ္ဗာန်သစ္စိကရိယာနိဗ္ဗာန်ကိုမျက်မှောက်ပြုလိုက်ထားတဲ့တပြိုင်တည်းယဟနာဖြစ်သွားရင်ကြန့်ခိုင်တဲ့စိတ်ဓာတ်ကိုရရတယ်။ဆိုရင်တောကတွေကင်းသွားတယ်။အနိယေတွေကင်းသွားတယ်။ဘေးခတ်သိမ်းတွေအကုန်ကင်းငြိမ်းသွားတယ်။ဆိုတဲ့အကျိုးတရားတွေကိုရပါတယ်တဲ့။ဒါကြောင့်မို့အဲ့ဒီအကျိုးတရားတွေအကုန်ရပြီဆိုရင်ဣတ္တတိတ္တိကတ္တဝါနတပ္ပထမပ္ပရာစိတာတပ္ပထသုထိန်ဂစ္ဆန္တိတန္တေတံမင်္ဂလမௌဒ္ဓမံလို့မြတ်စွာဘုရားကဏိဂုံးချုပ်တာဒီမင်္ဂလာတရားတွေအတိုင်းသို့မဟုတ်မင်္ဂလာလမ်းမပေါ်မှာလျှောက်လှမ်းသွားတဲ့ပုဂ္ဂိုလ်တွေဟာလမ်းဆုံးရောက်ထာနေတဲ့ကြိုင်နဲ့နော်ဒီမှတ်တိုင်ဒီစခန်းကိုအားလုံးဟာရောက်ရှိကြမှာဖြစ်ပါတယ်ရောက်သွားလို့ရှိရင်တပ္ပထမပ္ပရာစိတာဘယ်တော့မှကိုယ်ဟာရှုံးသွားတယ်ဆိုတာမရှိဘူးတပ္ပထသုထိန်ကိစ္ဆန္တိအရာခသိမ့်မှာကိုကပြည့်ပြည့်စုံအောင်နိုင်ခြင်းကိုရရှိနိုင်တယ်လို့ဘုရားမြတ်စွာကမင်္ဂလာတုံမှာဒီလိုဟောထားတာဖြစ်ပါတယ်။ဒါကြောင့်မို့တရားချက်ခင်သူတော်စင်ပရိသတ်အပေါင်းတို့သည်မိမိတို့ဘဝခရီးမှာမင်္ဂလာလမ်းအတိုင်းမင်္ဂလာလမ်းမပေါ်မှာတို့တွေရှောင်လန်းနိုင်အောင်ကြိုးစားအားထုတ်ကြမယ်လို့ကိုစီကုံကသဘောကျပြီးတော့မင်္ဂလာလမ်းမအတိုင်းရှောင်လန်းနိုင်ကြပါစေကုန်သတည်း။